ထိုင်းငါးဖမ်းဆက်လီတွေကိုမြန်မာရဲတပ်ကပစ်ခတ်ခဲ့မှုအတွက်ကန့်ကွက်လိုက်ကြောင်းထိုင်းဝန်ကြီးချုပ်ဖရုံတန်ရှင်နဝတ်ကဒီကနေ့ပဲပြောလိုက်ပါတယ်။မနေ့တုန်းကပစ်ခတ်မှုကြောင့်ထိုင်းရေလုံသားတဦးရေနစ်တင်ဆုံးပြီးနှစ်ဦးထဏ်ရာရခဲ့သလိုရေလုံသားဒါဇင်နဲ့ချီကိုလည်းဖမ်းဆီးသွားခဲ့တာပါ။မြန်မာရေပိုင်နဲ့ထက်ဝင်ရောက်လာတာကြောင့်ထိုင်းငါးဖမ်းဆက်လီတွေပစ်ခတ်ခဲ့တာလို့ပြောဆိုနေတာကိုလည်းထိုင်းဝန်ကြီးချုပ်ကမေးခွန်းထုတ်ခဲ့ပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးကတော့ငါးဖမ်းဆက်လီ15ဆင်းအနက်နှစ်ဆင်းအားထိုင်းနိုင်ငံတောင်ပိုင်းရနောင်းနီမြန်မာရေပိုင်နဲ့ထဲရေမိုင်၄၅မိုင်ကျော်လောက်ရောက်နေခဲ့ကြောင်းအစောပိုင်းမှာပြောဆိုထားတာပါထိုင်းဝန်ကြီးချုပ်ကတော့မြန်မာရေပိုင်နဲ့ထဲငါးဖမ်းဆက်လီတွေရောက်နေကြောင်းတိတိကျကျမပြောနိုင်ကြောင်းနဲ့ဘလို့ချင်းနေမျိုးမှာပဲဖြစ်ဖြစ်ကြမ်းဖက်ဖြစ်ရှင်းတာကိုအာမပေးကြောင်းလဲသတင်းတော်တွေကိုပြောခဲ့ပါတယ်အဖြစ်ပြက်နဲ့ပတ်သက်လို့အသေးစိတ်သိရဖို့တောင်းခံထားပြီးဖမ်းဆီးခံထားတဲ့ငါးဖမ်းသမား31ယောက်ထဲက4ယောက်ကိုချက်ချင်းပြန်လွှတ်ပေးဖို့ကြိုးပမ်းနေတယ်လို့လည်းပြောပါတယ်ပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကတော့လက်လောတစုံတရာပြောဆိုတာမရှိသေးပါဘူးအားသုံးဖြစ်ရှင်းတဲ့ကိစ္စပေါ်ကန့်ကွက်ကြောင်းထိုင်းကာကွယ်ဝန်ကြီးဖုန်ထမ်းဝီချာချိုက်ကဒီစာပေးဖို့ထားပြီးတော့အသေးစိတ်ဖြစ်ရှင်းဖို့နဲ့ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံသားဝန်ကြီးမယ်ရစ်ကာလည်းဒီအခုဖြစ်ရအတွက်စိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးတော့ဖြစ်ရကိုဖြစ်ရှင်းဖို့နဲ့ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးဆွေးနွေးဖို့မြန်မာတမ္မာကြီးကိုတနင်္လာနေ့မှာဆင့်ခေါ်ထားပါတယ်ခင်ဗျာ